ခရီးမားဒေတာကဆီဗာစပိုစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်။ဒါဟာခရီးမားဒေတာရုရှားပိုင်နယ်မြေဖြစ်ကြောင်းသဘောတူစာချုပ်လက်မှတ်ထိုးပြီးနောက်တနေ့မှာအခုလိုသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ်။အင်အား200လောက်အနည်းဆုံးရှိတဲ့ခရီးမားဒေတာကိုပိုင်ကာကွယ်ရေးတပ်တွေကရေတပ်စခန်းကိုပုံထုံးနေမှာဝင်ရောက်သိမ်းပိုက်လိုက်ပြီးရုရှားအလံကိုလွင့်တင်လိုက်တာလို့မျက်မြင်သက်သေတွေကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကခုခံခဲ့ခြင်းမရှိတဲ့အတွက်အကြမ်းဖက်မှုတော့မဖြစ်ခဲ့ပဲစခန်းတွေကနေအသာတကြီးထွက်သွားကြတယ်လို့ဆိုပါတယ်။စကန်နေကထွက်ခွာလာပြီးနောက်ယူကရိန်းရေတပ်အကြီးအကဲစာဂျီဂိုက်တုကိုခိတထင်းထင်းထားလိုက်တယ်လို့ဆေဗတ်စပိုအစိုးရရှေ့နေပြောတာကိုကိုးကားပြီးတော့ရုရှားသတင်းမှာဖော်ပြထားပါတယ်ခရီးမီးယားဒေသမြို့တော်ဆင်ဖယ်ရိုပိုမှာအင်္ဂါနေ့ကရုရှားလိုလာတဲ့ပြည်သူစစ်တွေနဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအကြားယူကရိန်းစစ်တပ်အတွင်းပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်တပ်ဖက်တဦးသည်သေဆုံးခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းထောင်နဲ့ချီတဲ့ရုရှားတပ်ဖွဲ့တွေခရီးမားဒေသကိုဝင်ရောက်သိမ်းပိုက်ထားလိုက်တာဖြစ်ပါတယ်။ခရီးမားဒေသလူများစုရုရှားလူမျိုးတွေကယူကရိန်းကခွဲထွက်ပြီးတော့ရုရှားနဲ့ပေါင်းမှုတင်းငွေနေကပြုလုပ်ခဲ့တဲ့ဆန္ဒခိုင်ပွဲအတွင်းမဲခွဲဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဒီတော့အတွင်းရုရှားနယ်စပ်နဲ့မိုင်30ကျော်လောက်ဝေးတဲ့နေရာမှာယူကရိန်းတပ်ဖွဲ့တွေစေးရေးလက်ချက်မှုပြုလုပ်ခဲ့တယ်လို့ဝါယာသတင်းတွေမှာဖော်ပြထားပါတယ်။